NND ပါတီနဲ့ SNLD ပါတီတွေကိုအရေးယူနိုင်မှုအရေးဆောင်ရွက်သွားမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောဆိုလိုက်ပါတယ်သူတို့ဒီပါတီနှစ်ခုကရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုကိုမခံတဲ့အတွက်ဥပဒေအတိုင်းအရေးယူသွားမယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါစစ်ကောင်စီပြောခွင့်ရကလည်းနိုင်ငံရေးအကြက်တဲကိုဖြည့်ရှင်းနိုင်ရေးဆောင်ရွက်နေတဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံမဆုမြတ်မွန်ပြောပြပေးပါရှင်
စစ်ကောင်စီကနေပြည်တော်မှာဒီနေ့မတ်လ24ရက်နေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားတဲ့ကိစ္စတွေကိုအဓိကပြောကြားခဲ့ပါတယ်။လာမယ့်နှစ်ရွေးကောက်ပွဲကျင်းပတဲ့အခါမှာအချိုးကျကိုစားပြုစနစ်တွေကစရင်ပိတ်အချိုးကျကိုစားပြုစနစ်ကိုပြောင်းလဲရှင်းသုံးသွားမယ်အကြောင်းတွေကိုရှင်းပြသွားခဲ့ပါတယ်။ပါတီနာမည်ကိုမူတည်တဲ့အချိုးကျကိုစားပြုစနစ်ထဲကစရင်ပိတ်စနစ်နဲ့လွတ်တော်ရွေးကောက်ပွဲတွေကိုလှုပ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးခမောင်ဦးကပြောပါတယ်။နိုင်ငံရေးပါတီစည်းရင်းတွေစစ်ဆေးမှုနဲ့ပတ်သက်လို့လဲပါတီ83ခုကိုစစ်ဆေးခဲ့ပြီးဖြစ်တယ်လို့ပြောပါရယ်ရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုမခံခဲ့တဲ့ NLD ပါတီနဲ့ SNLD ပါတီတို့အပေါ်ရွေးကောက်ပွဲဥပဒေတွေနဲ့အညီအရေးယူသွားမယ်လို့လဲကော်မရှင်အဖွဲ့ဝင်ဦးခမောင်ဦးကအခုလို့ပြောပါရယ
်24ကျွန်တော်တို့ကားငယ်ကားကြီးအဲငှအရာဆိုရင်ဒီပါတီကိုဒီတမတ်ရဲ့အတွင်းမှာဒီညွှန်ကြားချက်အတိုင်းဆောင်ရွက်တာမရှိရင်နိုင်ငံရေးပါတီကိုကျွန်တော်တို့3နှစ်အထိยายาဆိုင်တာအဲยายาဆိုင်တဲ့ကာလအတွင်းမှာဂါကြီးရဆိုရင်တတ်မှတ်ထားတဲ့လုပ်ငန်းအလွယ်ကြံတဲ့လုပ်ငန်းမျိုးဆောင်ရွက်ခြင်းမပြုပါဘူး။နောက်ငါရဆိုရင်တကယ်လို့တတ်မှတ်ကာလအတွင်းမှာဆောင်ရွက်ခြင်းမပြုရင်တော့ပါတီကိုဒါဖျက်သိမ်းတဲ့အနေနဲ့အရေးယူနိုင်တာရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဒီကျွန်တော်တို့အနေနဲ့တော့ဒီဟာနဲ့ပတ်သက်လို့ရှိရင်ဒါဒီပြက်ကွက်မှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီကိုယ်စလဲတွေပေါ့ဟိုဒီကျွန်တော်ကော်မရှင်အဖွဲ့ဝင်တော့ကော်မရှင်အဖွဲ့ဝင်တွေကလည်းကျွန်တော်အခုတင်ပြတဲ့အတိုင်းပါပဲ။အခုခီးသွားနေကြတဲ့လူတွေပြန်မစုံသေးပါဘူးခင်ဗျာကျွန်တော်တို့ခီးလှဲ့ပြီးခါကြမှာပိုင်းလော project တွေလုပ်နေပါတယ်သူတို့ပြန်ရောက်ပြီးစုံပြီဆိုတော့ကျွန်တော်တို့မှန်းတာတော့တာမလွန်နေနောက်ပိုင်းပေါ့နော်တာမလွန်နေနောက်ပိုင်းအဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ရဲ့စီမံခန့်ခွဲရေးကော်မတီအစည်းအဝေးပေါ့စုံညီအစည်းအဝေးထိုင်ပြီးရင်တော့ကျွန်တော်ဥပဒေနဲ့ကြီးလိုအပ်တယ်လို့ဆုံးဖြတ်ဆောင်ရွက်သွားမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအချက်အလက်ပြဿနာတွေကိုဖြေရှင်းနိုင်ဖို့စစ်ကောင်စီကဘယ်လိုနည်းတွေနဲ့ဆောင်ရွက်နေရလဲဆိုတာကိုလည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားခဲ့ပါတယ်
။ပြည်တွင်းလက်နက်ကိုင်ပြည်ပခါများလျှော့ချနိုင်ရတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်လျက်ရှိတယ်။ပါတီစုံဒီမိုကရေစီအထွေထွေရေးကောက်ပွဲမှာအကြအလအဖြစ်ရှိကျင်းပနိုင်ရေးအတွက်ကျွန်တော်ကြိုးစားဆောင်ရွက်လျက်ရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တက်တက်ကိုင်ပဋိပက္ခတွေဟာမချေနှံ့မှုကိုအခြေခံပြီးဖြစ်နေတာလို့လည်းဗိုလ်ချုပ်စောမင်းထွန်းကခုလိုပြောကြားပါတယ်
။လူလူရဲ့စိတ်ထဲမှာပဲဖြစ်ဖြစ်တိုင်းရင်းသားတွေရဲ့စိတ်ထဲမှာပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မချေနှံ့နိုင်မှုတွေမချေနှံ့နိုင်မှုတွေကိုပို့ပြီးတော့ကြနိုးဆွပြီးတော့ကြလက်နက်ကင်ဖြစ်လာအောင်တိုက်တွန်းနေတဲ့လက်နက်ကင်ဖြစ်လာအောင်လမ်းကြောင်းပေးနေတဲ့ကိစ္စတွေကိုကျွန်တော်ကဖြေရှင်းမှာဖြစ်တယ်ခုလက်နက်ကင်ပြီးတော့ကြဆောင်ရွက်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလက်နက်ကင်ပြိပက္ခတွေနဲ့ပတ်သက်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ကြမကြေနပ်မှုများပေါ့နော်သူတို့ရဲ့စိတ်ထဲမှာရှိတဲ့မကြေနပ်မှုများကိုအ ਨੇ ဆုံးအဆင့်ရှော့ချနိုင်သည်တွေကျွန်တော်တို့ကကြိုးပမ်းဆောင်ရွက်သွားဖြစ်တယ
်မြန်မာနိုင်ငံတည်းကစကိုင်းတိုင်းမကွေးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်ကယားပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကချင်းပြည်နယ်တွေဘက်မှာလက်နက်ကင်ပြိပက္ခတွေဖြစ်ပေါ်နေပါတယ်ဆရာနာတိမ်မှုနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အင်အားသုံးဆောင်ရွက်မှုတွေကိုလက်မခံနိုင်တဲ့ဒေသခံပြည်သူတွေကလက်နက်ဆွဲကင်ပြီးပြည်သူ့ကာကွယ်ရေးအဖွဲ့တွေအဖြစ်စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေကြပါတယ်။စစ်ကောင်စီကတော့ဒီအဖွဲ့တွေဟာအကြမ်းဖက်မှုတွေလုပ်နေတယ်လို့ဆိုပြီးတော့အဲ့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အစီအစဉ်မရှိဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။